မြန်မာနိုင်ငံရခိုင်ပြည်နယ်ကပရိပခတ်တွေမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျွလွန်ခဲ့ကြောင်းအမေရိကန်ဆိုရကဒီကနေ့ပဲတရားဝင်သတ်မှတ်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ရရှိထားတဲ့အချက်အလက်တွေအရ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျွလွန်လာရောက်ကြောင်းထင်ရှားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ဒီကနေ့ဝါရှင်တန်ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အောင်မြင်မှုတွေကိုစဉ်းစားဆုံးဖြတ်ရမှာရခိုင်ရေးကိုကန့်ကွက်ဖြစ်ရှင်းမှုတွေဟာအရေးပါလိမ့်မယ်လို့လည်းသတိပေးထားတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီကျူးကျန်မှုတွေအောင်မြင်ဖို့အမေရိကန်ကပံ့ပိုးကူညီလို့ရောက်အတိအပြည့်ပြောကြားခဲ့တယ်လို့လည်းဝန်ကြီးတေလာဆန်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ရိုဟင်ဂျာနဲ့တခြားလူနည်းစုတွေလို့ထိလွယ်ရှာလွယ်အခြေအနေနဲ့ကြုံရသူတွေလူတိုင်းဝန်းကဘေးပယ်ခံထားရသူတွေပေါ့ပြုမှုဆက်ဆံမှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးကြီးကြောင်းလည်းသတိပေးထားပါတယ်။ဒီကံပြင်းတွေကပြပခတ်တွေအတွင်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့အရေးကြီးကြောင်းနဲ့ရခိုင်ရေးဖြစ်ရှင်းရမှာကုလသမဂ္ဂလူညုံရေးကောင်စီနဲ့ထွေထွေညီလာခံတတိယကော်မတီတို့ရဲ့စာအုပ်ချက်တွေကိုအမေရိကန်ကအားပေးကြောင်းလည်းကြေညာချက်မှာပြောဆိုထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စစ်ဆေးခံနေရတဲ့မြန်မာစစ်တပ်ကတော့မချသေးခင်တုန်းကပဲတပ်တွင်းစုံစမ်းမှုတွေလုပ်ခဲ့ပြီးလူညုံရေးတပ်ဖွဲ့တွေအနေနဲ့ဥပဒေနဲ့အညီသာပြုမှုစာအုပ်ချက်ကြောင်းလည်းပြောဆိုထားပါတယ်။